ရန်ကုန်မြို့တော်စီပင်သာယာရေးကော်မတီအဆင့်ဆင့်ရွေးကောက်တင်မြှောက်ပွဲကိုမြို့နယ်အဆင့်ခရိုင်အဆင့်နဲ့ရန်ကုန်မြို့တော်စီပင်သာယာရေးကော်မတီအဆင့်ဆိုပြီးတော့၃မြို့ခွဲခြားထားပါတယ်အိမ်အောင်စုတစုမှာလူတဦးသာမဲပေးခွင့်ရှိမှာဖြစ်ပြီးမဲပေးခွင့်ရှိသူဟာလည်းတစ်ကြိမ်တည်းမှာပဲအဆင့်အားလုံးအတွက်ရွေးချယ်ပေးရမှာဖြစ်ပါတယ်။ဒီရွေးကောက်ပွဲကနေမြို့နယ်တစ်ခုစီအတွက်ကိုယ်စားလှယ်5ဦး၊ခရိုင်တစ်ခုစီအတွက်ကိုယ်စားလှယ်5ဦးနဲ့မြို့တော်စီပင်အဆင့်အတွက်ကိုယ်စားလှယ်5ဦးကိုခန့်အပ်သွားမှာဖြစ်ပါတယ်။ဒါပေမဲ့အစိုးရကတာဝန်ယူခန့်အပ်မဲ့သူတွေလည်းရှိနေတဲ့အတွက်ပြည်သူတွေကကိုယ်စားလှယ်အားလုံးကိုရွေးချယ်ခွင့်မရှိပါဘူး။အစိုးရကခန့်အပ်မဲ့သူတွေကိုနှုတ်လိုက်ရင်မဲပေးမဲ့သူတွေဟာမြို့နယ်အဆင့်အတွက်3ဦး၊ခရိုင်အဆင့်အတွက်3ဦးနဲ့မြို့တော်စီပင်အဆင့်အတွက်1ဦးစုစုပေါင်း9ဦးကိုသာရွေးချယ်တင်မြှောက်ပေးရမှာဖြစ်ပါတယ်။ဝင်ရောက်ရွေးချယ်ခံမဲ့ကိုယ်စားလှယ်လောင်းတွေအနေနဲ့လွတ်လပ်စွာစီရင်ခွင့်ရရှိဖို့ကိုစီစဉ်ပေးသွားမှာဖြစ်တယ်လို့ရန်ကုန်မြို့တော်ကော်မရှင်ဥက္ကဋ္ဌဦးတင်အေးကပြောပါတယ်။
ရုပ်ရည်ကသူတို့သဘောပဲလေဒီကိုစရလာသူတို့အမည်စေးချညာပြီးလို့ရှိရင်ရုပ်ောက်ပွဲမလုပ်ခင်တရက်အလို့ထီအောင်သူတို့ကသူတို့သူလေးစွာစီယုတ်ပေါ့လာလျှောက်တာက305ဦး305ဦးထဲမှာ9ဦးကရုပ်သိမ့်သွားတယ်9ဦးကကိုစရလာရေးချင်းနဲ့မညီညွတ်အဲလို14ဦးပေါ့နော်ဒါကြောင့်မလို့291ဦးပဲကျန်ပါတယ်
မဲပေးရွေးချယ်တဲ့စနစ်ဟာရှောက်ထွေးမှုတွေရှိနေတယ်လို့စီပင်ရွေးကောက်ပွဲကိုလွတ်တော်အတွင်းမှာကန့်ကွက်ခဲ့တဲ့ရန်ကုန်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဒေါက်တာညွညွသိန်းကပြောပါတယ်
အမမအန်တီတို့ဥပဒေကတတ်မှတ်ထားတာအရင်ဆုံးတိုင်းကလင်းဦးအရှင်ရွေးဆိုအဖွဲ့ရပြီးတော့မှအဲ့ဒီကော်မတီအစ်စ်ကြီးကမှမြို့နယ်နဲ့ခရိုင်ကော်မတီတွေအတွက်ရွေးကောက်ပွဲတစ်ခါပြန်လို့အဲ့လိုလုပ်ရမှာအခုတို့ကတိုင်းရိုက်ကြီးတစ်ခါတည်းမြို့နယ်ခရိုင်တိုင်းဆိုပြီးတော့တိုင်းရိုက်ကြီးတစ်ခါတည်းနဲ့တပရိသေး9ယောက်ရွေးခိုင်းတာပေါ့နော်အန်တီကလိုက်ရှင်းပြရတဲ့အကြောင်းရင်းကအဲ့ဒါပဲလူတဦးကိုလူ9ယောက်တောင်ရွေးချယ်ရမှာအင်းတော်သူတစုဒါကြောင့်မလို့တကယ်ကိုကြည့်မာတဲ့အခွင့်အရေးပေါ့ကိုယ့်အခွင့်အရေးကိုသူများကိုပေးလိုက်လို့မဖြစ်ဘူး။နေပစေသူတို့ပေးတင်တဲ့လူပေးကိုသွားမပေးရင်ကိုယ့်ရဲ့သကောင်စင်းနဲ့သူများကပေးသွားလိမ့်မယ်
။စီပင်ရွေးကောက်ပွဲအစဉ်အဆက်မှာဝင်ရောက်ရွေးခံဖို့အမည်စင်းပေးသွင်းထားသူ305ဦးရှိပြီးအဲ့ဒီအထက်မှာအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဖုံးမြင့်အောင်လယ်သမားအရေးလှုပ်ရှားသူဦးဝင်းချိုနဲ့အမျိုးသမီးအခွင့်အရေးလှုပ်ရှားသူတဦးဖြစ်တဲ့နော်ဆူဇန်နာလှလှဆိုးတို့ပါဝင်ပါတယ်။ရန်ကုန်မြို့တော်စီပင်သာယာရေးကော်မတီအစဉ်အဆက်မှာတာဝန်ယူလိုသူတွေအတွက်လှုပ်ဆောင်ရမယ့်ကိစ္စတွေဟာအများပြပါတယ်။လက်ရှိအချိန်မှာရန်ကုန်မြို့တော်စီပင်သာယာရေးကော်မတီကစောင်ရွက်နေတဲ့ရေပေးဝေရေးလန်တရာတိဆောက်ရေးပြုပြင်ထိန်းသိမ်းရေးနဲ့အမှိုက်သိမ်းဆည်းမှုစနစ်တွေမှာလိုအပ်ချက်တွေရှိနေတယ်ဆိုပြီးဝေဖန်ခံနေရပါတယ်အဲ့ဒီလိုအပ်ချက်တွေကိုပြင်ဆင်နိုင်မှုအတွက်ပထမဆုံးအကြိမ်အဖြစ်စီပင်ရွေးကောက်ပွဲကိုကျင်းပဖို့စီစဉ်လိုက်ရတာဖြစ်တယ်လို့လည်းသိရပါဗျ။အဲ့ဒီမှာဝင်ရောက်ရှင်ပြိုင်မဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဖုံးမြင့်အောင်ကသူဟာပါတီကနှုတ်ထွက်ပြီးအခုလိုဝင်ရောက်ရှင်ပြိုင်တာဖြစ်တယ်လို့ပြောပါဗျ။
ပါတီကနှုတ်ထွက်တာလည်းကျွန်တော်တင်ပါတယ်။ကျွန်တော်ပြောသူရွေးကောက်ပွဲကော်မတီကလည်းနှုတ်ထွက်ခွင့်ပြုရောဆာလည်းရပြိုင်လို့နော်။အဲ့တော့သူတို့ကတောင်းတဲ့ဆက်ကကျွန်တော်တို့ကပေးပြီးပါပြီ။မြို့တော်ဝင်တို့ဦးကြီးတို့ကပါတီဝင်ဖြစ်တော်ကြားလေ။ကျွန်တော်တို့ကော်ပီဝင်ရောပါတီဝင်မဖြစ်အောင်ဒီလိုသားလူတွေပါတီမဖြစ်အောင်ဆိုရဲချက်ကိုတော့ကျွန်တော်ကတမျိုးစဉ်းစားပါတယ်ဒါကတော့ပေါ့နော်ပါတီဝင်တစ်ခုဖြစ်မယ်လို့ကျတဖက်တစ်ဖက်အမြင်ဆောင်ကြရေးပေါ်လဲဆိုရဲတဲ့ဒီချက်ကလည်းလက်ခံနိုင်ဖို့ရှိတဲ့ချက်ဆိုရဲအတွက်ဒီပိုကြီးစနစ်ဖြစ်တော်ကပါတီဆိုစနစ်ဖြစ်တော်ညာလဲပါတီတကယ်ကြီးကိရှိရမယ်ဆိုရဲချက်ကလည်းကျွန်တော်လက်ခံပါတယ
်လယ်သမားရေးဆောင်ရွက်နေသူဦးဝင်းချိုကလည်းရန်ကုန်စီပင်သာယာရေးကော်မတီရဲ့ဆောင်ရွက်ချက်တွေကိုစောင့်ကြည့်လိုတဲ့အတွက်ကော်မတီဝင်အဖြစ်ကိုယ်စားလှယ်လောင်းအမည်စင်တင်သွင်းထားတာဖြစ်တယ်လို့ပြောပါတယ်
မျိုးတော်စီပင်သာရေးကော်မတီဝင်တွေရဲ့သာဝန်တွေကဘာတွေဖြစ်တယ်လုပ်ပိုင်ခွင့်တွေကဘာတွေဖြစ်တယ်စီပင်သာရေးကော်မတီဝင်ဖြစ်တာရွေးခံရမယ်ဆိုရင်ရန်ကုန်မြို့တော်စီပင်သာရေးကော်မတီရဲ့လုပ်ငန်းဆောင်တာတွေနဲ့ပတ်သက်ပြီးပွင့်လင်းမြင်သာအောင်လှုပ်ဆောင်ပေးဖို့နဲ့လှုပ်ဆောင်သမျှကိစ္စတွေအတွက်ကိုတာဝန်ယူတာဝန်ခံမှုရှိဖို့အတွက်ကိုစူးစမ်းမှာဖြစ်ပါတယ်
မျိုးနယ်အဆင့်ရွေးကောက်ပွဲတွေမှာပါဝင်ရှင်ပြိုင်လိုသူတွေဟာအသက်35နှစ်ကျော်ရမှာဖြစ်ပြီးခရိုင်အဆင့်မှာတော့အသက်40ကျော်ရမှာဖြစ်ပါတယ်။ဗဟိုအဆင့်ဖြစ်တဲ့ရန်ကုန်မြို့တော်စီပင်သာယာအဆင့်မှာတော့ရှင်ပြိုင်လိုသူတွေအနေနဲ့အသက်45နှစ်ကျော်ရမှာဖြစ်တယ်လို့သိရပါတယ်။လက်ရှိမှာတော့ရန်ကုန်စီပင်သာယာရေးနယ်နိမိတ်အတွင်းကရက်ွက်တိုင်းလိုလိုမှာအဲ့ဒီရွေးကောက်ပွဲမှာမဲပေးဖို့လိုက်လံနှိုးဆော်တာတွေရှိနေပါတယ်ရှင်။ကျမ RFA သတင်းတောက်ဝေမာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့လိုက်တာဖြစ်ပါတယ်ရှင်။